ထိုင်းနိုင်ငံကနေရက်ပြန်မြန်မာတွေကိုနားလည်မှုနဲ့တရားဖွင့်ပေးကြတာတွေကိုဧပြီလ၁ရက်နေ့ကစတင်ပြီးထိုင်းဘက်ကပြင်ပလိုက်ပါပြီ။မြန်မာလူသမားတွေကိုကားငားတဲ့ကားသမားတွေကိုလည်းမလိုက်နိုင်ရင်ငွေဒဏ်3000နဲ့ထောင်ဒဏ်2000ချမယ်ဆိုပြီးထိုင်းဘက်ကဧပြီလ၁ရက်နေ့မှာထုတ်ပြန်ခဲ့တာပါ။ဒီသတင်းကိုတင်ဆက်ပေးပါမယ်။ထိုင်းဘက်ကအခုလိုမျိုးထုတ်ပြန်ပြီးတရားကနေမြန်မာတွေကိုပြန်ခွင့်မပြုတာဟာမြန်မာဘက်ကနေဆက်အာဏာပိုင်တွေဘက်ကမေတ္တာရက်ခံခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါရယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့စောင့်ကြည့်စစ်ဆေးဖို့စင်တာတွေအဆင်သင့်မဖြစ်သေးတာကြောင့်နေဆက်ပြန်နေအနေနဲ့ဧပြီလ15ရက်နေ့နောက်ပိုင်းမှာမှပြန်ကြဖို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနကမြစ်တမ်းရက်ခံခဲ့ပြီးတဲ့နောက်ပိုင်းအခုလိုပြိပင်လိုက်တာဖြစ်ကြောင်းအလို့သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်ဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကပြောပါတယ်
။ပြန်ပြီးတော့တရားကိုပဲချစ်ကြည်နဲ့ပြန်ပြီးတော့တရားမဖွင့်ပြပါနဲ့လို့မြစ်တမ်းရက်ခံတဲ့သူကသူတို့ကနေပြီးတော့ဒီတရားကိုပိတ်ကြတာပါ။ပြီးတော့ပြန်လုပ်သားတွေကို14ရက်စောင့်ထိန်ပြီးတော့လောကစောင့်ကြည့်ရမယ့်အခြေအနေဆိုလို့ရှိရင်သူတို့မှာနေရာထိုင်ရင်းနေအစင်းသိမဖြစ်တဲ့အတွက်လီလာဘိုင်အေပလလာ15ရက်နေနောက်ပိုင်းမှာပြည်ပြည်တကားဖွင့်လာဆိုပြီးသူကမိတ္တာရက်ခံလို့ထိုင်းဘက်ကဒီလိုစားမရတဲ့သူကြီးတာ
ထိုင်းမှာကပြီးခဲ့တဲ့မတ်လ26ရက်နေ့ကလေးကဘန်ကောက်မဲဆောက်နဲ့တခြားနယ်မြို့တွေကနေဆက်ကိုပြင်ဆင်တဲ့ပုံမှန်ပြေးဆွဲနေတဲ့လိုင်းကားတွေကိုလည်းပိတ်ပင်ထားပါတယ်။ဒါပေမဲ့ပုဂ္ဂလိကကားတွေကတော့တောလာနေဆက်ဖြစ်တာကြောင့်တချို့အလုပ်သမားတွေကစုငှားပြီးနေဆက်ကိုပြန်လာနေကြတာပါ။အခုခါမှာတော့ပုဂ္ဂလိကကားတွေကိုလည်းပိတ်ပင်လိုက်တာကြောင့်အလုပ်သမားတွေကိုမတည်ဆောင်ကြတော့ဘူးလို့လည်းဆိုပါတယ်
။ဒါနဲ့အခုသူတို့ထိုင်းမှာကလိုင်းကားရဲ့ပုဂ္ဂလိကဆွဲတဲ့ကားရဲ့နှစ်ခုဥပဒေရှိတာပေါ့။ဆရာကားတွေပိတ်လိုက်တယ်။အခုပုဂ္ဂလိကကားတွေထပ်ပိတ်တာ။မတည်လာဘူး။တည်လာလို့ရှိရင်ဒဏ်ငွေတပိတ်ရိုက်မယ်။ပြီးလို့ရှိရင်အိုက်ကားသမားကိုပြစ်ဒဏ်ဖြစ်နေထောင်တဲ့တနည်းဥသေးပြီးတော့အေးအေးယူမယ်ဆိုပြီးတော့ဒီထိုင်းနိုင်ငံတော်တစိမ့်နဲ့သူအဆုတ်ပြန်လာတာ
အခုလိုမျိုးမြန်မာဘက်ကကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့နေရက်ပြန်နေဖို့ဧပြီလ15ရက်နောက်ပိုင်းမှာပြန်လာဖို့မြစ်တာရက်ခံခဲ့ပေမဲ့အိမ်ပြန်အပ်ပြီးနေရက်ကိုအပြီးပြန်ရမယ်အလုပ်သမားတွေဘက်မှလည်းအခက်အခဲတွေရှိတယ်လို့ဆိုပါတယ
်ဒီမှာအခက်အခဲဖြစ်နေတာကအလုပ်သမားတွေကဒီမက်ဒလ30တန်းနဲ့မှပြည်တဲ့လူတွေက9ရက်နေ့ကျမှလောကကြီးထွက်မယ်9ရက်နေ့မှပြန်မယ်အလုပ်သမားတွေအတွက်အခန်းကြီးကလည်းလက်မခံတော့ဘူးသူတို့လည်းအရန်ဒုက္ခရောက်နေတာ
ဧပြီလ1ရက်နေ့မှာတော့မြန်မာဘက်ကလည်းတရားပိတ်ထားတယ်လို့ထိုင်းဘက်ကလည်းမြန်မာဘက်ကိုဝင်ခွင့်မပြုတာကြောင့်နေဆက်မှာရောက်ရှိနေပြီးသားအလို့သမားတွေလည်းအခက်အခဲရှိနေကြပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေပါတယ်ရှင်